ထိုင်ဝမ်ရေလက်ကြားကိုဖြတ်မောင်းလာတဲ့အမေရိကန်စစ်သမားတစ်စင်းကိုတရုတ်စစ်ဘက်ကနောက်ရောင်ခံလိုက်ကြည့်ခဲ့ပြီးတော့ဒီလုံရဟာထိုင်ဝမ်လွတ်လပ်ရေးပြောနေသူတွေကိုမြှောက်ပေးတဲ့လုံရအဖြစ်တရုတ်ဘက်ကအမေရိကန်ကိုဝေဖန်ပြစ်တင်လိုက်ပါတယ်။တရုတ်အနေနဲ့ထိုင်ဝမ်ဟာသူတို့ရဲ့ပိုင်နက်နယ်မြေဖြစ်တယ်လို့ပြောဆိုထားတာကြောင့်အမေရိကန်ကထိုင်ဝမ်ကိုလက်နက်ရောင်းချပေးနေတာအခုလိုအမေရိကန်စစ်သမားတွေထိုင်ဝမ်ရေလက်ကြားဖြတ်တန်းမှုတွေကြောင့်တရုတ်အမေရိကန်ဆက်ဆံရေးကပိုပြီးတော့တင်းမာလာနေတာပါ။USS Mustin Petain တုံးဖြတ်တင်မောဟာနိုင်ငံတကာရေကြောင်းဥပဒေအရပုံမှန်လုံရုံလုံစင်အနေနဲ့ဒီဇင်ဘာလ19ရက်နေ့ကထိုင်ဝမ်ရေလက်ကြားကိုဖြတ်မောင်းခဲ့တာလို့အမေရိကန်ရေတပ်ဘက်ကတုံ့ပြန်ပါတယ်။ Indo-Pacific ဒေသလွတ်လပ်စွာရေကြောင်းသွားလာနိုင်မှုအမေရိကန်ပြည်ထောင်စုကပိုင်းဖြတ်ထားတဲ့အတိုင်းအခုလိုထိုင်ဝမ်ရေလက်ကြားကိုဖြတ်ကျော်သွားလာနေတာလို့ဆိုပါတယ်။ထိုင်ဝမ်ရေလက်ကြားကိုအမေရိကန်စစ်သမားတွေဖြတ်သန်းမောင်းနှင်မှုကတော့ဒီနှစ်ထဲမှာ12ကြိမ်မြောက်ဖြစ်ပါတယ်။တရုတ်စစ်တပ်ဘက်ကတော့ဝေဟင်ကရောရေပြင်ကပါဒီစစ်သမားဖြတ်သန်းမောင်းနှင်မှုကိုနောက်ရောင်ခံစောင့်ကြပ်ကြီးစုခဲ့ကြပါတယ်။ထိုင်ဝမ်လွတ်မြောက်ရေးခွင့်ထွက်သမားတွေကိုမြှောက်ပေးသလိုဖြစ်တဲ့ဒီလုပ်ရဟာထိုင်ဝမ်ကျွန်းရဲ့ဒေသတွင်းအေဂျင့်တည်ငြိမ်ရေးကိုထိခိုက်စေတယ်လို့တရုတ်ကဆိုထားပါတယ်။ထိုင်ဝမ်ရဲ့ကာကွယ်ရေးဝန်ကြီးဌာနဘက်ကတော့ဒီအမေရိကန်သင်္ဘောတောင်ဘက်စွန်းမိုင်းကိုဖြတ်ပြီးခုံမောင်းသွားတာကိုထိုင်ဝမ်ဘက်ကလည်းစောင့်ကြည့်ခဲ့ပြီးတော့ဒါဟာပုံမှန်ပါပဲလို့ပြောဆိုထားပါတယ်ရှင်။